သမဏအုတ်ထင်ကျော်ရဲ့ပြစ်ဒဏ်လွတ်ငင်းခွင့်အမိန့်အရမြန်မာနိုင်ငံတော်ထောင်တီးတီးမှာရှိတဲ့နိုင်ငံရေးအကျဉ်းသား83ကြော်ဒီကနေ့မနေ့ပြန်လည်လွတ်မြောက်လာကြပါတယ်ဒီကနေ့မှာပဲစတင်နဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံကိုကျူးဆိုသောအဖြစ်နိုင်ငံတွင်းအကျဉ်းထောင်တီးတီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံသားအကျဉ်းသား နိုင်ငံရေးအကျဉ်းသား86ဦးပါတယ်လို့ AAPP လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်လွတ်လာသူနိုင်ငံရေးအကျဉ်းသားအများစုကမတရားအသိမ်းပုံမှန်နဲ့ထောင်ဒဏ်ကျခံရသူတွေဖြစ်တယ်လို့တချို့ကတော့လေသိန်းရာသိန်းစာနာပြကန့်ကွက်မှုနဲ့ပတ်သက်တဲ့တောင်းသူလေသမားတွေဖြစ်ပါတယ်အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကြိုဆိုပေမဲ့ကျန်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တိုင်းရင်းသားလက်နက 30ကျော်ရှိပြီးအမှုရင်ဆိုင်ရာဈေးနိုင်ငံရေးအကျဉ်းသား200ကျော်ရှိသေးတယ်လို့လည်းသိရပါတယ်။အခုလွတ်လာသူတွေထဲမှာတော့ပြီးခဲ့တဲ့အစိုးရလက်ချက်တုန်းကနိုင်ငံတော်အစိုးရပေါ်အကြီးညိုပြက်စီမှုယုံကြည်အနှံဖောက်ဖျက်မှုတွေနဲ့ထောင်ဒဏ်73နှစ်ချမှတ်ခံခဲ့ရတဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးဆန်းစင်လည်းပါဝင်ပါတယ်။သမ္မတဦးထင်ကျော်အစိုးရလက်ထက်မှာအခုလိုအကျဉ်းသားတွေကိုလွတ်ငြိမ်းခွင့်အမိန့်နဲ့လွှတ်ပေးခဲ့တာအခုတစ်ချိန်နဲ့ဆိုရင်3ချိန်မြောက်ရှိပြီဖြစ်ပါတယ်ရှင်။